မြန်မာပြည်ကဒီပြည်သူတန်းတဲ့ချီကိုစိတ်ပြည့်အာရော့မျှော်လင့်ချက်ကင်းမဲ့နေစေတဲ့အမုံတရားမမျှတမှုနဲ့လူမျိုးရေးပဋိပက္ခဆိုတဲ့အဆိုင်ခဲတွေကိုဖယ်ရှားပစ်ဖို့အတွက် Vatican ဆိုင်ရာမြန်မာနိုင်ငံရဟန်းမင်းအမတ် Cardinal Charles Mambo က Easter သတင်းစကားထဲမှာတိုက်တွန်းထားပါတယ်။ယေရှုခရစ်တော်ရှင်ပြန်ထမြောက်ခြင်းအထိတ်မှတ်ဆင်နွှဲကြတဲ့ Easter ပွဲတော်အချိန်မှာဒီအဆိုင်ခဲတွေကိုဖယ်ရှားပြီးတော့မျှော်လင့်ခြင်းငြိမ်းချမ်းခြင်းနဲ့တရားဝါပြောခြင်းဆိုတဲ့အနာဂတ်အတွက်တပန်ထမြောက်ကြဖို့အတွက်ကာဒနာဘိုကတိုက်တွန်းထားတာဖြစ်ပါတယ်။ Easter ဆိုတာဟာကိုယ့်ရဲ့ပုံကိုယ်ရင်းနဲ့ကိုနေထိုင်တဲ့ပတ်ဝန်းကျင်ကအဆိုင်ခဲအတားအဆီးတွေကိုဖယ်ရှားခြင်းဖြစ်တယ်လို့2018ခုနှစ် Easter သတင်းစကားထဲမှာဒီရန်ကုန်ဂိုင်းချုပ်ဆရာတော်ကြီးလည်းဖြစ်တဲ့ကာဒနာဘိုကအလေးအနက်ပြောထားပါတယ်။မြန်မာနိုင်ငံတည်းကပြည်သူတော်တော်များများဟာရက်ဆက်မှုကနေရတဲ့မြင်နိုင်တဲ့ဒဏ်ရာတွေရောမမြင်နိုင်တဲ့ဒဏ်ရာတွေပါရရှိထားတဲ့အတွက်ဒေါသနဲ့လက်တုံ့ပြန်ပြီးတော့ကုစားနိုင်ကြမယ်လို့ထင်ကြပေမဲ့ဒီလမ်းဟာယေရှုရွေးချယ်တဲ့လမ်းမဟုတ်ဘူး။တိခန့်ချင်းကျင်နာခွင့်လွတ်ခြင်းနဲ့သာတုံ့ပြန်ခြင်းကိုအတူယူပြီးတော့ဒီအမုံတရားဆိုတဲ့အဆိုင်ခဲကိုဖယ်ရှားဖို့တိုက်တွန်းထားပါတယ်။တခါဒီဒုတိယအဆိုင်ခဲဖြစ်တဲ့တရားမမျှတမှုနဲ့ပတ်သက်လို့တော့နိုင်ငံတွေကစီးပွားရေးမမျှတမှုနဲ့အိမ်နီးချင်းနိုင်ငံတွေမှာဒီခက်သစ်ကျေးကျွန်းတွေအဖြစ်မလုံခြုံတဲ့ဘဝတွေမှာနေထိုင်နေကြရတာကိုထောက်ပြပြီးတော့ဒီမမျှတမှုအဆိုင်ခဲကြီးကိုဖယ်ရှားဖို့တိုက်တွန်းထားပါတယ်။တခါဒီတတိယဖြစ်တဲ့ပဋိပက္ခအဆိုင်ခဲနဲ့ပတ်သက်လို့တော့ပဋိပက္ခတွေကြောင့်မြန်မာပြည်သူတွေရဲ့ဂုဏ်သိက္ခာတွေကိုထိခိုက်ရတဲ့အတွက်ငြိမ်းချမ်းရေးသာလျှင်ရှေ့ဆက်သွားနိုင်မဲ့လမ်းဖြစ်တယ်လို့ Gardner Bow ကပြောထားပါတယ်ရှင်။